ဥရောပသမ္မဂအီယူကလက်နက်ရောင်းချခွင့်အပါအဝင်မြန်မာပေါ်တန်ခတ်ပိတ်ဆို့မှုကိုတနည်းထပ်ပြီးတော့တက်တန်းတိုးလိုက်ပါတယ်စစ်တပ်အခြေကဲဘိုးချုပ်ဟူဂျီမြောင်လှိုင်ရဲ့ဝက်ရှားစစ်တပ်နဲ့တွေ့ဆုံဆွေးနွေးမှုတွေလက်နက်စက်ရုံတွေတွားရောက်ကြည့်ရှုတဲ့ခီးစဉ်ပြန်ရပိုင်းအတွင်းမှာပဲဥရောပသမ္မဂကဆစ်လက်နက်ဆိုင်ရာတန်ခတ်မှုကိုတနည်းတက်တန်းထပ်တိုးလိုက်တာပါနားဆင်ကြရအော ောက်ရဲတပ်ဖွဲ့တို့ကအသုံးပြုနိုင်ခြင်းရှိတဲ့လက်နက်နဲ့စစ်ဖက်ရက်ဖက်သုံးပစ္စည်းတွေရောင်းချမှုကိုဥရောပသမဂ္ဂ EU ကပိတ်ပင်တမ်းမြစ်ချက်တက်တန်းတိုးလိုက်ပါတယ်။တနင်္လာနေ့မှာကြေညာလိုက်တဲ့မြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်နှစ်တက်တန်းထပ်တိုးလိုက်တာကြောင့်လာမယ့်2020ဧဒီလ30ရက်အထိတက်ရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ကြီးကဘိုးချုပ်မှုကြီးမြောင်းနိုင်ရဲ့စစ်ထက်ဆိုင်ရာရုရှားနိုင်ငံခီးစဉ်အပြီးရပ်ပိုင်းအတွက်မှာပဲ EU ရဲ့မြန်မာပေါ်လက်နက်ရောင်းချမှုတမ်းမြစ်ကန့်သတ်ချက်နောက်မြန်မာလုံခြုံရေးတာဝန်ရှိသူလူပုဂ္ဂိုလ်14ဦးအပေါ်ပြည်ဝင်ခွင့်ပိတ်ပင်မှုထွက်ပေါ်လာတာပါရုရှားကနိုင်ငံတွေကနေလက်နက်ဝယ်လို့ရတဲ့အနေအထားမှာမြန်မာတပ်မတော်အတွက် EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ချက်ကထိရောက်မှုရှိနိုင်ပါမလားဆိုတာကိုတော့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ခ်ဖာမနာကအခုလိုသုံးသပ်ပါတယ်
European countries are some of the biggest manufacturers of military equipment in the world.
Europe နိုင်ငံတွေအားဆိုရင်ကမ္ဘာပေါ်မှာစစ်အသုံးဆောင်လက်နက်ထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲမှာပါပါတယ်။တန်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာမင်းအောင်လှိုင်အနေနဲ့ဥရောပနိုင်ငံတချို့ကိုတွားရောက်နိုင်ခဲ့တာကျွန်တော်တို့တွေ့ရပါတယ်။သူအอสတြေးလျကိုသူတွားပါတယ်ဂျာမနီနဲ့အီတလီကိုလည်းတွားပြီးလက်နက်ထုတ်လုပ်တဲ့နေရာတွေကိုတွားခဲ့ပါတယ်ဥရောပထုတ်လက်နက်တွေကိုသူဝယ်ကျင်ခဲ့ပါတယ်ဥရောပထုတ်စစ်အသုံးဆောင်တွေကိုပို့ပြီးလိုချင်ခဲ့ပါတယ်ဂျာမနီကနေလေ့ကျင့်ရေးလင်းရင်တွေဝယ်ဖို့စီစဉ်ခဲ့ပါတယ်နောက်ပြီးဥရောပနိုင်ငံတချို့စီကစစ်သုံးပစ္စည်းတချို့လည်းဝယ်ခဲ့ပါတယ
်ပြီးခဲ့တဲ့ဂျပန်အတွင်းဗိုလ်ချုပ်မှုကြီးမြောင်းလိုင်းရဲ့ရုရှားနိုင်ငံချင်းစင်အတွင်းမှာတော့တန်ကြပ်ကကားတွေထုတ်လုပ်တဲ့စစ်ရုံးနောက်ရင်းငုံတင်းမောတွေပြည့်ပြည့်ထိမ့်သိမ့်တဲ့တင်းမောချင်းကိုလည်းတွားရောက်လေ့လာခဲ့သလိုရုရှားစစ်တပ်အကြီးအကဲတွေနဲ့တွေ့ပြီးနိုင်ငံတကာနဲ့ရည်တကြားစစ်ဖက်နည်းပညာဆိုင်ရာလက်ထည်ရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြပါတယ်။ရုရှားနိုင်ငံချင်းစင်အတွင်းရုရှားဖက်ဒရေးရှင်းနိုင်ငံစိုက်ဘေးရီးယားမှာရုရှားမီဒီယာတွေနဲ့တွေ့ဆုံမှုမှာတော့ဗိုလ်ချုပ်မှုကြီးမြောက်နိုင်ငံရုရှားလက်နက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ကချင်နိုင်ငံရဲ့စစ်တပ်ပစ္စည်းတွေကကမ္ဘာမှာအင်မတန်အဆင့်မြင့်တဲ့စစ်တပ်ပစ္စည်းတွေဖြစ်ပါတယ်။ဤပညာအပြင်အင်မတန်အောင်မြန်မာရဲ့ဟာတွေဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံမြန်မာတပ်မတော်တွေလည်းအများကြီးအသုံးပုံနဲ့စစ်တပ်ပစ္စည်းတွေဖြစ်တယ်။အနာဂတ်မှာလည်းရုရှားနိုင်ငံရဲ့စစ်တပ်ပစ္စည်းတွေမြန်မာနိုင်ငံအတွက်လိုအပ်ချက်ရှိတဲ့နေရာတွေမှာအတိုးချက်တုံ့ပြန်သွားမယ်လို့ကျွန်တော်ပြောလိုပါတယ
်။ဒါပေမဲ့မြန်မာစစ်တပ်ဖက်ကတော့ဥရောပလက်နက်တွေကိုပို့ပြီးတော့လိုချင်နေပြီးပေါ်ပြည်နဲ့ဈေးသက်သာမှာဖြစ်တယ်ဆိုဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ခ်ဖာမနာကထောက်ပြပါတယ
် Because the arms embargo said it was not going to allow the sale of fighting aircraft but it still allowed training aircraft the arms embargo was that we're not going to sell
အခုလက်နက်ရောင်းချမှုပိတ်ပင်ချက်အရရောင်းမှုခွင့်မပြုတော့တဲ့အထက်မှာတိုက်ခိုက်ရေးလေယာဉ်တွေပါဝင်ပါတယ်ဒါပေမဲ့လေ့ကျင့်ရေးလေယာဉ်တွေကိုတော့ဆက်ပြီးခွင့်ပြုထားပါတယ်တနက်ဒီရောင်းချခွင့်ကိုတားမြစ်ပိတ်ပင်ထားပေမဲ့လည်းအခြားစစ်ဘက်အသုံးဆောင်တွေကိုတော့ဆက်ပြီးရောင်းချနေပါလေ။မင်းအောင်လန်ဘက်ကလည်းဥရောပဘက်ကစစ်ဘက်အသုံးဆောင်တွေကိုပို့ပြီးရကျင်နေပါလေ။ဘာကြောင့်လဲဆိုတော့နိုင်ငံတကာမှာနာမည်ကောင်းရသလိုဈေးလည်းတက်တာပါလေ။ဥပမာတွေ့ရရင် Twin Turbine လေယာဉ်ဆိုရင်ရုရှားကနေဝယ်ရင်ဒေါ်လာတန်းရာနဲ့ချီ300ပါလေ။ဥရောပကလေယာဉ်တွေဆိုရင်တော့ပို့ဈေးတက်တာနိုင်ပါလေ။
နောက်ထပ်တက်တန်းတိုးလိုက်တဲ့ EU ရဲ့မြန်မာပေါ်တန်းခတ်ပိတ်ဆို့မှုတဲမှာတော့မြန်မာနိုင်ငံတွင်ဖိနှိပ်မှုတွေအသုံးပြုဆိုင်တဲ့လက်နက်နဲ့စစ်အသုံးဆောင်တွေရောင်းချခွင့်ပိတ်ပင်မှုနောက်စစ်တပ်နဲ့နေသားဆောင်ရဲတပ်ဖွဲ့တို့အသုံးပြုဖို့အတွက်အရက်ဖက်စစ်ဖက်နှစ်မျိုးသုံးပစ္စည်းတွေကျင်းပမှုကိုပိတ်ပင်မှုကြီးရေဖိနှိပ်ချုပ်ချယ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ဆက်သွယ်ရေးစောင့်ကြည့်ပစ္စည်းကိရိယာတွေကျင်းပမှုအပေါ်တမ်းမြင်ကပ်သက်ချက်တွေပါသလိုမြန်မာစစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်တင်နန်းပေးမှုကိုလည်းတားမြစ်ထားပါတယ်။နောက်ရိုဟင်ဂျာလူထုလူနည်းစုတိုင်းရင်းသားတွေဒါမှမဟုတ်လေကချင်ရခိုင်နဲ့ရှမ်းပြည်နယ်အကျွန်းကအရက်သားတွေအပေါ်ဆူဆူရွာရွာလူခွင့်ရချိုးဖောက်မှုဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်ဆင်နွယ်တဲ့လူပုဂ္ဂိုလ်14ဦးပေါ်မှာလည်းပြစ်မှတ်ထားတားမြစ်ကန့်သတ်ချက်တွေချမှတ်ထားပါတယ်။ မြန်မာဘက်ကခိုင်မာပြည်စုံတဲ့ပြည်ရင်ကြောင်းလည်းရင်းမရှိနဲ့တော့ EU ဘက်ကလက်နဲ့တင်ဖို့ရောင်းချမှုဆိုင်ရာပိတ်ပင်တမ်းမြစ်ချက်ကိုရုပ်သိမ်းတဲ့အလားအလာမရှိဘူးလို့လည်းမတ်ဖာမနာကယူဆပါတယ်။ EU ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရင်းနဲ့ပတ်သက်လို့အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့2012ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပြည်ပြင်းပြောင်းလဲမှုတွေကြောင့်အရေးယူမှုတွေကိုဖြေလျှော့ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ရောင်းချမှုတမ်းမြစ်တာအပါအဝင်စစ်ရေးအရာအရေးယူမှုတွေကိုဆက်လက်ထားရှိပြီး2019ခုနှစ်ရခိုင်မြောက်ပိုင်းအရေးခေတ်နောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုပြစ်မှတ်ထားအရေးယူတာမျိုးထပ်တိုးခဲ့တာဖြစ်ပါတယ်ရှင်။